ဒီနေ့ပေါ့เนาะအခုဒီမဆင်မောင်လာပြီးတော့လေးလာတင်ယူနေတဲ့ NDD မှာ2015ဟာဗမာပြည်ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်တကယ်ဖော်ဆောင်မဲ့နှစ်လားဒါမှမဟုတ်လည်းအရင်လိုပဲဆက်သွားမဲ့နှစ်လားဆိုတော့ခေါင်းစဉ်ပဲပေါ့เนาะဟောပြောပွဲလုပ်ခဲ့တယ်ပေါ့ဆိုတော့ဒီဟောပြောပွဲနဲ့ပတ်သက်လို့နည်းနည်းလောက်ရှင်းပြပါလ
ားဟုတ်ကဲ့ဒါကျွန်မဒီမှာလေဒီမိုကရေစီဖယ်လိုရှစ်နေနဲ့ရောက်နေတဲ့ကာလအတွင်းမှာကျမရဲ့ presentation ကလာပေါ့ကျမတယောက်တည်းမဟုတ်ပါဘူးသက်ဆိုင်ရာဒီလို scholar တွေလည်းလောက်ကြရဲပေါ့เนาะအဲ့ထဲမှာဒီနေ့ကကျမအလှဲ့ပေါ့ဆိုတော့ကျမကကျမရဲ့စိတ်ကြိုက်ပေါ့เนาะရွေးလိုက်တဲ့အခါမှာ2015ကလည်းတကယ်ကိုအရေးကြီးတဲ့ကာလဖြစ်တယ်နောက်တစ်ခုကအသွင်ကူးပြောင်းရေးလို့ပြောပင်မဲ့လည်းဒီပြီးခဲ့တဲ့နှစ်ပိုင်းတွေကစလို့လက်တက်တဲတွေပေါ့เนาะဟိုဆိုးတဲ့ဘက်ကိုပြန်လဲလို့တော့မှပြောလို့ရတယ်ဒါဆိုရင်ဘယ်လိုလုပ်ကြမလဲပေါ့2015မှာဟိုတကယ်ပဲ2015အလုတ်ဖြစ်မဲ့နှစ်လားဒါမှမဟုတ်လို့ရှိရင်လေဒီလိုပဲဝိလေကြောင်ပတ်တွေနဲ့ပြီးနေမှာလားဆိုတဲ့ဟာကိုကျွန်တော်တို့နည်းနည်းလောက်ပြန်ပြီးတော့သုံးသပ်ဖို့လဲလိုလာတယ်နောက်ပြီးတော့နိုင်ငံတကာကိုလည်းကျွန်တော်တို့ဒီသတင်းစကားပေးဖို့လိုအပ်လာတယ်လို့ယူဆလို့ကျွန်တော်ဒီ topic လေးကိုရွေးပြီးတော့ဗောနော် presentation လောက်လိုက်တာပ
ါဟုတ်ကဲ့ဆိုတော့အားလုံးအကြောင်းအရာဘယ်နှခုလောက်ဒီရှင်းလင်းတင်ပြလိုက်လဲခင်ဗျအ
ဓိကတော့တော်တော်များများကလက်ရှိအပြောင်းလဲပေါ်မှာပဲအရန်အာယုံစိုက်ပြီးတော့ဟာသိကောင်းလာပြီလို့ထင်နေတာမျိုးတွေနဲ့တကယ်အသွင်ကူးပြောင်းရေးပေါ့နော်ဖြစ်ခဲ့တဲ့နောက်ခံစက်ကြောင်းပေါ့လေပြောရမယ်ဆိုရင်အဲ့ဒါကိုနည်းနည်းမေ့လျော့သလိုဖြစ်နေတာတွေများတယ်ဘယ်ရစခဲ့လဲဆိုတော့ကျွန်မတကယ်တော့စစ်အစိုးရလက်ထက်မှာစခဲ့တဲ့လမ်းပြမြေပုံရဲ့နောက်ဆုံးအစိတ်ပိုင်းကိုရောက်နေတာဖြစ်တယ်ဆိုတော့ကျွန်မကပြောတယ်ပြီးတော့မှနိုင်ငံတကာရဲ့ engagement တွေပေါ့နော်နိုင်ငံတကာနဲ့ချိတ်ဆက်ပြီးတော့လှုပ်ဆောင်လာတာတွေပွင့်လင်းလာတဲ့အခြေအနေတွေအခွင့်အလမ်းတွေစိန်ခေါ်မှုတွေနဲ့တစ်ခုလက်တလုံးမှာပေါ်ပေါက်နေတဲ့အဓိကပြဿနာနှစ်ခုကိုကျွန်မမိမောင်းထုတ်ပြတယ်တကယ်တော့ဗမာပြည်မှာပြဿနာကတော့ဘောင်းဆုံးပါပဲဘယ်လိုပြောမလဲလမ်းဘေးကလေးဒီပြဿနာကဆာလို့မဟုတ်လို့ဒီပြည်တွင်းစစ်ပြဿနာအထိပေါ့နော်အများကြီးပဲဟိုပြောမယ်ဆိုလို့ရှိရင်တော့ဒါပေမဲ့ဒီအထက်မှာ2015အတွက်ကိုတကယ်အလုပ်ဖြစ်တဲ့နှစ်ဖြစ်ဖို့ဆိုလို့ရှိရင်ကျွန်တော်တို့အဓိကအလေးထားမဲ့ address လောက်ရမယ်ပြဿနာနှစ်ခုရှိတယ်တစ်ခုကပြီးခဲ့တဲ့နှစ်ပိုင်းတွေကဆပြီးတော့ခေတ်ဆားလာတဲ့အမျိုးသားရေးဝါဒပေါ့လေအမိဂါမက်တာအမျိုးသားရေးဝါဒလို့ပြောကြတယ်တကယ်တော့ဒီဘက်ခေတ်မှာအမျိုးသားရေးဝါဒဆိုတာကဟစ်တလာခေတ်ကလည်းမဟုတ်ဘဲနဲ့ကိုတိုင်းပြည်မှာ meeting တွေထိုင်ကြတဲ့ဟလာနိုင်ငံသားတွေအားလုံးရဲ့အကျိုးစီးပွားကိုပေါ်ဆောင်လာတဲ့ဟာမျိုးထက်ဆိုင်ရင်လူတစုဒါမှမဟုတ်လေလူမျိုးတစ်မျိုးဘာသာတစ်ခုပေါ်မှာပဲအခြေခံတဲ့အမျိုးသားရေးဝါဒကိုသိပြီးတော့ဇန်းတင်လာတာကိုတွေ့ရတဲ့ပြင်အဲ့ဒါကိုနိုင်ငံရေးအကျိုးစီးပွားအလုံးမှာသုံးလာနိုင်တဲ့ဟိုအလားအလာတွေသုံးနေရတယ်ကိုကျွန်တော်တို့တွေ့ရတယ်ဒါဒီ issue ကိုကင်တွယ်ရမယ်2015မှာမဟုတ်ရင်တော့2015ဟာပြဿနာနှစ်ဖြစ်သွားနိုင်တယ်ဒါအပြင်2015မတိုင်ခင်ကျွန်တော်တို့အရေးအကြီးဆုံးအဟန့်အတားဖြစ်နေတဲ့2008အခြေခံဥပဒေဟာပြင်ကိုပြင်ရမယ်ဟာဖြစ်တယ်ဆိုတော့မြန်မြန်ပြင်နိုင်လေအတိုင်းပြည်တွင်မြန်မြန်ကောင်းလေပဲဒါကြောင့်မလို့2015ရွေးကောက်ပွဲမတိုင်ခင်မှာဒီ issue နှစ်ခုကိုမှကျွန်တော်တို့တည်ထားမှာကင်တွယ်နိုင်မှုဆိုရင်2015ဟာဒီတိုင်းပဲတာမန်နှစ်တည်းလိုမျိုးပဲဖြစ်သွားနိုင်တယ်လို့ကျွန်မယူဆတာဒါကြောင့်အရေးအကြီးဆုံးပြင်ရမယ်အချက်နှစ်ချက်နေနဲ့ကျွန်မဒါကိုညွှန်ဆိုတယ်ဒါအပြင်ကိုကျွန်တော်တို့နောက်ထပ်လူငယ်မျိုးဆက်တစ်တီးဟလာနိုင်ငံရေးမှာတိုင်းပြည်မှာကောခုနဒီ Federal ပြည်ထောင်စုကိုသွားနိုင်ဖို့လို့ဟလာဘာသာရေးလူမျိုးရေးပေါ်မှာအခြေမခံတဲ့ဒီနိုင်ငံသားဖြစ်မှုပေါ်မှာအခြေခံတဲ့ Democratic နှုံးစံတန်မိုးတွေနဲ့လူခွင့်ရေးတွေပေါ်မှာအခြေခံတဲ့တိုင်းပြည်တစ်ခုတည်ဆောက်ဖို့လို့တနိုင်ငံလုံးအတိုင်းအတာနဲ့ vision လေးလိုအပ်နေတယ်ဆိုတော့ကျွန်မရေးရှိအနေနဲ့ထောက်ပြပြီးတော့ဆွေးနွေးခဲ့တယ်အဲ့ဒီအတွက်လူငယ်မျိုးဆက်တစ်တီးလာကောင်းဆောင်လေးမွေးထုတ်ပေးဖို့လို့ပညာရေးအခြေခံပြီးတော့ဟိုလာ formal education ဆိုလို့ရှိရင်လည်း education reform လုပ်ဖို့လို့လိုအပ်တယ်လို့တခြား informal education တွေကနေပြီးတော့လည်းသွားဖို့လို့ကျွန်မအဲ့ဒါကိုเนาะ presentation လုပ်ခဲ့တာ
ပါဟုတ်ကဲ့ဆိုတော့ပရိသတ်တွေကလည်းသူတို့သိကျင်တာတွေထားမိတာတွေတော့ကျွန်တော်တွေ့ရတာပါเนาะဆိုတော့ဒီစစ်ဘက်ဆိုင်ရာ American နဲ့မှာပူပေါင်းဆောင်ရွက်လို့ဘလို့အကျိုးကျေးဇူးဖြစ်လာနိုင်လဲဒီပုံမှာဘလို့သဘောရလဲဆိုတာမျိုးတွေရောဟာလာနောက်တခြားကိစ္စတွေလည်းကျွန်တော်ကြားရပါတယ်အဲ့တော့ဒီလိုဟာမျိုးတွေတွေရလေစိတ်ဝင်စားစရာအကောင်းဆုံးနဲ့ရောလေးလာတဲ့ဆုံးကိစ္စမျိုးတွေပေါ့နော်အဲ့ဒါမျိုးဘလို့မေးခွန်းတွေကြုံရလဲခင်ဗျ
တော်တော်များများတော့ဗမာပြည်ကိုကူညီကျင်ကြတဲ့ဆန့်မျိုးနဲ့ပို့ပြီးတော့နားလည်ကျင်ကြတဲ့စိတ်စေတနာတွေနဲ့မေးတာကိုကျမတို့သတိထားမိတယ်ခုနကျမတော့ဒီစစ်တပ်နဲ့ဆက်ဆံရေးကိုတော့သတိထားပြီးတော့ကင်တွယ်စေခြင်းတာမျိုးကျမပြန်ပြီးတော့တုံ့ပြန်ခဲ့တယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဒါ immediate uncertain ပဲဖြစ်နေတယ်။နောက်တစ်ခုကျွန်မထောက်ပြခဲ့တာကကျွန်မပေးနိုင်ခဲ့တဲ့ political will ကအရေးကြီးတယ်
။နိုင်ငံရေးအရတကယ်ပြုပြင်ပြောင်းလဲခြင်းတဲ့စိတ်ပေါ့
။နိုင်ငံရေးအရပြုပြင်ပြောင်းလဲခြင်းတဲ့စိတ်ကအဲ့ဒါကအရေးကြီးတယ်။အဲ့တော့အဲ့ဒီလိုပြုပြင်ပြောင်းလဲခြင်းတဲ့စိတ်ရှိတဲ့သူတွေရဲ့လက်ထဲကိုနိုင်ငံရေးအာဏာရောက်မှာပဲပြောင်းလဲဟာတစုံတရာစိတ်ချရမယ်။ဒါတော့မှကျွန်မတို့ရှေ့ဆက်သွားရမယ်ဟာတွေကအများကြီးရှိသေးတယ်ပေါ့နော်။ဆိုတော့ကျွန်မအဲ့ဒါလေးကိုမေးတဲ့လူတချို့ကလည်းအဲ့ဒီ road map ကိုစိတ်ဝင်စားကြပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအခုလိုပြပြ
ကျေးဇူးပါ